တ္တမနေ့အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်10953ညငါမှနေ့စဉ်အတန်လွင့်ပေးနေပါရယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ကံတာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm yours, I'll be again.
တော်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားတောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားတောက်ကြတဲ့အခါမှာစားတောက်မှုမမှန်ကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျောင်းမကြီးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်အစာအာဟာရတွေကိုကျောင်းမကြီးနဲ့ညီညွတ်အောင်ဘယ်လိုစားတော့တင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ခြင်းအတ္တမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့တောတာရှင်များရှင်ဒီကနေ့အစာအာဟာရဆိုင်ရာအကြံပေးချက်ခန္ဓာမှာအစာကျူးခြင်းဤဆိုးကျိုးများဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်တောတာရှင်များရှင်တခါတလေမှာအစာကျူးခြင်းရဲ့ဆိုးကျိုးတွေကိုချက်ချင်းခံစားရတတ်ပါတယ်တချို့ယောဂခံစားမှုတွေမှာနာကျင်မှုမရှိပေမဲ့အစာချက်တဲ့အင်္ဂါတွေမှာခွန်အားတွေဆုံးရှုံးရယုံတာမကဘူးကိုယ်ခန္ဓာခွန်အားရဲ့အခြေခံအုတ်မြစ်ကိုထိခိုက်ပျက်စီးစေပါတယ်လိုရာထက်ပိုပြီးတော့စားထားတဲ့အစာအစာတွေဟာအစာချက်တဲ့စနစ်ကိုဝန်လေးစေယုံတာမကပါဘူးဖျားနာမှုတွေကိုလည်းဖြစ်ပွားစေတတ်ပါတယ်အဲ့ဒီအစာပိုတွေကြောင့်အစာအိမ်ဟာသွေးအတိုင်းအစာများစွာလိုအပ်လာပြီးတော့ခြေလက်အင်္ဂါတွေနဲ့ခြေပြားလက်ပြားတွေကိုချမ်းစိမ့်စိမ့်ဖြစ်စေပါတယ်။အဲ့ဒီအစာပိုတွေကြောင့်အစာချက်တဲ့အင်္ဂါတွေဟာပြင်းပြင်းထန်ထန်အလုပ်လုပ်ကြရတယ်။သူတို့ကိုအစာချက်ပြီးတဲ့အချိန်မှာလူဟာနှုံးချီသွားပါတော့တယ်။အဲ့ဒီခံစားမှုဟာအစာချက်အင်္ဂါရက်တွေအလုပ်ပိုပြီးလှုပ်ဆောင်ရတဲ့အတွက်ကြောင့်ဖြစ်ပေါ်လာခြင်းဖြစ်ပါတယ်။တခါတရံမှာစိတ်လက်မီအီမသာဖြစ်ပြီးအုံနောက်ဟာလည်းပဲထုံထိုင်းနေတတ်ပါတယ်။အဲ့ဒီလိုမလိုလားအပ်တဲ့ယောဂလက္ခဏာတွေကိုခံစားရခြင်းကအင်္ဂါရက်တွေရဲ့အစွမ်းတကိုးတွေကိုသုံးသင့်တာထက်ပိုးပြီးတော့အသုံးပြုတဲ့အတွက်မောပန်းနွမ်းလျက်သွားတဲ့သဘောပဲဖြစ်ပါတယ်။ကျွန်တော်ကိုအနာပေးပါတော့လို့အစာအိမ်ကဖွင့်ဆိုနေပေမဲ့အဲ့ဒီမောပန်းနွမ်းလျက်မှုကိုအစာဆာလောင်ခြင်းကိုခံစားနေရခြင်းဖြစ်တယ်လို့လူအများအနှစ်ဖွင့်ဆိုပြီးတော့အစာအိမ်ကိုအနာပေးရမယ့်အစာနောက်ထအစာတွေကိုတော့မှထပြီးတော့စားသေးတယ်။အစာအိမ်ကိုဖြစ်ပေးနေကြတယ်။အကျိုးဆက်အနေနဲ့အစာအိမ်ဟာအားနည်းသွားပြီးတော့ကောင်းကောင်းအလုပ်မလုပ်နိုင်တော့တဲ့အခြေအနေကိုရောက်ရှိသွားပါတော့တယ်။ဒါကြောင့်လူဟာကိုယ်စိတ်နှစ်ပါးအားနည်းသွားရခြင်းအကြောင်းရင်းတွေရှိပါတယ်။ဒီလိုကိုယ်စိတ်နှစ်ပါးအားအင်ကုန်ခန်းသွားရခြင်းအကြောင်းရင်းဖြစ်ပြီးနေရာတကာမှာတွေ့နေရတဲ့ချိနဲ့ချင်းရဲ့အခြေခံအကြောင်းလည်းဖြစ်ပါတယ်။ကျမချင်းပြုပြင်ပြောင်းလဲရေးသမားတွေဟာကျမရေးကိုထိခိုက်စေမဲ့အစာအသောက်အလုံးကိုရှောင်ကြဉ်ခဲ့ပြီးဖြစ်ပေမဲ့အာဟာရဖြစ်တဲ့အစာတွေကိုကိုကြိုက်သလောက်စားနိုင်ခွင့်ရှိတယ်လို့အထင်ရှိနေကြပါတယ်။သူတို့ဟာထမင်းစပွဲမှာထိုင်တဲ့အခါမှာဘယ်အတိုင်းအစာအထိစားသင့်တယ်လို့ဆင်ခြင်သုံးသပ်ပြီးတော့လှုပ်ဆောင်ရမယ့်အစာအလွန်အကျွံစားသုံးတတ်ကြပါတယ်။ဒီလိုနဲ့အစာနဲ့အပြည့် ထက်ချင်းခံရတဲ့အစာအိမ်ဟာတစ်နေ့လုံးပြည့်ကယ်နေပါတော့တယ်။စားသမျှအစာတွေထဲမှသွေးသားမဖြစ်စေနိုင်တော့တဲ့အစာပိုတွေဟာအစာချေစနစ်အတွက်ဝန်ထုတ်ဝန်ပိုးတစ်ခုဖြစ်ပါတော့တယ်။ခန္ဓာကိုယ်ရန်တရားကြီးကိုလည်းအနှောက်အယှက်ပြုပါတယ်။အစာအိမ်ဟာအာအင်ဆုပ်ယုပ်သွားပြီးတော့အစာချက်အင်္ဂါတွေဟာလည်းချိနဲ့သွားတတ်ပါတယ်။အကျိုးဆက်အနေနဲ့ယောဂဗျာမျိုးစုံခံစားလာရပါတယ်။တကယ်လို့ယောဂရှိထားနေသူတွေအစာကျူးခဲ့လို့ရှိရင်ရှိထားနေတဲ့ယောဂတွေဟာပိုပြီးတော့ဆိုးရွားလာပြီးအင်အားတွေဟာလည်းပဲနေ့စဉ်ဆုပ်ယုပ်လာပါတော့တယ်။အကြောင်းကတော့စားသုံးမိတဲ့အစာတွေကိုခြေဖြတ်ဖို့ခွန်အားတွေကိုမလိုအပ်ဘဲအသုံးပြုခဲ့ကြခြင်းဖြစ်တယ်။လူတို့ဟာအစာမကြေတဲ့ယောဂကိုခံစားမှုကြတဲ့အတွက်သဘောပေါက်ပါလိမ့်မယ်။မိသားစုထဲမှာအဲ့ဒီယောဂမျိုးခံစားနေရတဲ့သူရှိတဲ့အတွက်အဲ့ဒီယောဂရဲ့ကြောက်စရာအခြေအနေကိုလူတို့သိရှိထားပါတယ်။လူတစ်ဦးတစ်ယောက်ဟာအစာမကျေယောဂတဲ့တူဖြစ်လာလို့ရှိရင်အဲ့ဒီလူဟာကိုယ်စိတ်နှပါစလုံးမှာဒုက္ခတဲ့တူဖြစ်လာပါတယ်။ဒါကြောင့်လူစိတ်ရှိတဲ့မိษွေတွေဟာလည်းပဲသူနဲ့အတူကိုယ်စိတ်နှပါရဲ့ဒုက္ခကိုခံစားလာရပါတယ်။သောတရှင်များရှင်လူတွေဟာရေပုံရအဖြစ်အလွန်အကျွံစားနေကြကြောင်းလူအများစုဟာအစာကျူးခြင်းကြောင့်မအီးမသာဖြစ်ပြီးတော့ဖျားနာခြင်းအကျိုးဆက်ကိုခံစားနေရကြောင်းဖျားသခင်ကသိရှိပါတယ်အဲ့ဒီဒုက္ခကိုထာဝရဖျားသခင်ကလူတို့ကိုစီရင်တော်မူခြင်းမဟုတ်ပဲလူတို့ကသာမိမိတို့ဘာသာမိမိတို့ဖန်တီးခဲ့ကြခြင်းသာဖြစ်ပါတယ်ယောဂဝေဒနာတွေဟာအပြစ်ကျူးလွန်ခြင်းရဲ့ဆိုးကျိုးဖြစ်တာကိုသူတို့သိရှိနားလည်ဖို့ဖျားသခင်အလိုရှိပါတယ်။လူများစွာတို့ဟာကျောင်းမကြီးစီမင်းကိုဖောက်ဖျက်ပြီးအစာကိုကြောသောပါစတတ်ကြသလိုတချို့မှာတော့မတည့်တဲ့အစာတွေကိုရောပြီးစတတ်ကြပါတယ်။အစာအိမ်ကိုထိခိုက်အောင်လုပ်ခြင်းဟာဝိညာဉ်အသက်တာကိုထိခိုက်စေကြောင်းကိုလည်းသိစေဖို့အတွက်ဖျားသခင်အလိုရှိတယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျမ်းမာရေးအတွက်အတိပေးအကြံပေးတင်ပြလိုက်ရပါတယ်ရှင်။သောတာရှင်များရွှေလန်းချမ်းမြေ့ကြပါစေရှင်။
တိတ်ကောစောကြောင်းလေးစီတစ်ခေါက်တော့ပြန်ရောက်စီခြင်းခရနီတောင်ပေါ်တဲဆောသူကြောင်းလေးလောင်းနဲ့တို့နှလုံးသားစီတဲကိုစတေကရွေးနှုတ်ကြဲကဲ့တဲ့ပေးခဲ့ပြီလေဘောင်ကဘာလူတွေအတွက်သူလေးပေးလူညှို့ရှာတဲ့ပြင်ငယ်တွေကယုံတွေ့ရအောင်လို့သက်ဆုံးကတဲ့တီခံခဲ့လင်းတရားကိုပေးဝေမှာလို့မေတ္တာရှင်အောသစ္စာရှင်ဒုဘွားမျော်လင့်ချက်တွေသူဖြည့်စည်းကားတပ်ဖို့ထာဝရမည်စီသည်
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောရဓမ္မဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့
။ချစ်တော်တော်ရှင်များမင်္ဂလာပေါင်းနဲ့ပြည့်ဝဆုံနေကြပါစေ။ယနေ့မွန်မြလာတော်နေ့တက်မှာတော်တာရှင်တို့နဲ့တူပြန်လည်ပြီးတော့မျော်လင့်ခြင်းဓမ္မလေးလိုင်းကနေမှပြန်လည်တွေ့ဆုံခွင့်ရတဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်။ချစ်တော်မိတ်ဆွေများယနေ့ဤခရစ်တော်မွေးနေ့ရာသီမှာသလို့ရှိရင်ခရစ်တော်ရဲ့အကြောင်းအရာဇဝင်တွေကိုဇက်တိုက်တင်ပြနေတာဖြစ်ပါတယ်။ဒီနေ့မှာတော့ဆက်လက်ပြီးတော့တင်ပြသွားခြင်းတဲ့သတင်းစကားကတော့ဗိမာန်တော်တဲကသူငယ်တော်ယေရှုဆိုတဲ့အကြောင်းအရာနဲ့ဆက်လက်ပြီးတော့တင်ပြသွားခြင်းပါတယ်။ရှင်မသက်ခန်းကြီးနှစ်အငယ်19ရာနှစ်မှာ23မှာသလို့ရှိရင်ဟေရုမင်းကြီးတည်ပြီးတဲ့နောက်မှာသလို့ရှိရင်တော့ကောင်းငင်တမန်တစ်ပါးကအိမ်မက်ထဲမှာယောသကိုထပါမိခင်နဲ့ကလေးကိုခေါ်ပြီးတော့သင်ရဲ့တိုင်းပြည်ကိုပြန်သွားပါလို့ပြောပါတယ်သူငယ်တော်ကိုတတ်ချင်တဲ့ဟီရိုမင်းကြီးကဆိုရှင်တည်သွားပါပြီ ဒါကြောင့်ယောသတို့ရှင်သူရဲ့မိသားစုနဲ့တူသူတို့ရဲ့တိုင်းပြည်ကိုပြန်သွားခဲ့တယ်။ဒါပေမဲ့ဟေရုမင်းကြီးရဲ့သားဟာဆိုလို့ရှိရင်ယူဒပြည်ရဲ့ရှင်ပြန်ဖြစ်လာတဲ့အကြောင်းကိုယောသကြားတဲ့ခါမှာဆိုရှင်ယူဒပြည်ကိုသွားရမှာကြောက်နေတယ်။အဲဒါကြောင့်ဖျားသခင်ကသူ့ဟာဂါလိလဲပြည်ကိုသွားဖို့ကြံအတွက်အိမ်မက်ပေးပြန်တယ်။ယောသကလည်းနာသရက်မြို့မှာသွားပြီးနေထိုင်ခဲ့တယ်။ကိုတော်ကိုနာသရက်မြို့သားလို့ခေါ်ကြလိမ့်မယ်ဆိုတဲ့အခြားသောပရောဖက်ရဲ့ဟောကြားချက်အတိုင်းမှန်ကန်လာပါတယ်ရှင်လူကခိုင်းနေငယ်41ကနေမှ52မှာဆိုလို့ရှိရင်ဗိမာန်တော်တဲမှာဆိုရင်သူငယ်တော်ယေရှုရောက်နေတဲ့အကြောင်းအရာဆိုရင်ကိုဆက်လက်ပြီးတော့တွေ့ရမှာဖြစ်ပါတယ်ယူဒယောက်ျားလေးများဆိုလို့ရှိရင်အသက်12နှစ်ပြည့်ရင်ယူဒဘာသာရေးအခမ်းအနားများမှာဆိုရှင်ပါဝင်ခွင့်ရကြတယ်ဗိမာန်တော်ရဲ့ယင်ပြင်မှာဆိုလို့ရှိရင်ဘာသာရေးကောင်းဆောင်များဟာစကားပြောဆိုဆွေးနွေးကြပြီးတော့မိဂုံများကိုဖြေချလေးရှိတယ်နေ့စဉ်နေ့တိုင်းသူငယ်တော်ယေရှုရဲ့မိမာတွေဟာပတ္တကပွဲခံချိန်မှာဆိုလို့ရှိရင်ယေရုရှလင်မြို့ကိုသွားကြတယ်။ဒါကြောင့်12နှစ်အရွယ်ရှိပြီဖြစ်တဲ့သူငယ်တော်ယေရှုလေးကိုအဲ့ဒီပွဲတော်ကိုခေါ်သွားကြတယ်။ပတ္တကပွဲပြီးတဲ့အခါမှာဆိုလို့ရှိရင်သူငယ်တော်ယေရှုဟာဗိမာန်တော်ထဲမှာကြံရစ်ခဲ့တယ်။ဒီလိုကြံရစ်ခဲ့တာကိုသူမိဘတွေကမသိကြဘူး။သူတို့ရဲ့သားဟာဆွေမျိုးတွေမိတ်ဆွေတွေနဲ့အတူရှိနေတယ်လို့ပဲထင်ကြတယ်။တနေ့လုံးခရီးပြုတ်ပြီးတဲ့နောက်မှာသူရှင်ရင်သူသည်မိဘတွေဟာယေရှုကိုရှာဖွေကြတယ်။သူ့ကိုရှာလို့မတွေ့တဲ့အခါမှာဗိမာန်တော်ကိုပြန်ပြီးတော့ရှာကြတယ်။သုံးရက်မြောက်တဲ့နေ့မှာသူငယ်တော်ယေရှုကိုဗိမာန်တော်ထဲမှာတွေ့ကြတယ်။အဲဒီယေရုရှလင်မြို့ပတ်သက်ကပွဲမှာလူဘလောက်များသလဲမိတ်ဆွေခမန်းလို့ရမှာပဲ။လူအများအများစွာလာကြတဲ့အတွက်ကြောင့်သခင်ယေရှုရဲ့မိဘတွေဟာဗိမာန်တော်ထဲမှာပြန်လဲရှာဖွေတာ၃ရက်မြောက်မှာပဲသူငယ်တော်ယေရှုကိုပြန်တွေ့ခဲ့တာဖြစ်ပါတယ်။သူဟာဘာသာရေးဆရာတွေနဲ့အတူထိုင်နေတယ်။ဆရာတွေရဲ့တရားစကားကိုနားထောင်ပြီးတော့သူတို့နဲ့ဆွေးနွေးမေးမြန်းတယ်။သူငယ်တော်ယေရှုရဲ့စကားကိုကြားရတဲ့လူတွေအားလုံးဆိုရှင်သူ့ရဲ့အသိပညာနဲ့ဖြေချားချက်တွေကိုအံ့ဩကြတယ်။သူမိဘနှစ်ပါးဟာလည်းသူ့ကိုတွေ့တဲ့အခါမှာအလွန်အံ့ဩအားသင့်သွားကြတယ်။သူရဲ့မိခင်ကတော့တားရဲ့ဘာကြောင့်ဒီလိုလုပ်ရတာလဲမင်းကိုဖေဖေနဲ့မေမေတို့စိုးရိမ်တကြီးနဲ့ရှာခဲ့တယ်ပြောတဲ့ခါမှာဆိုရှင်ကျွန်တော်ကိုဘာဖြစ်လို့ရှာတာလဲကျွန်တော်ဟာဆိုရှင်ခမဲတော်ရဲ့အိမ်တော်မှာနေရမယ်ဆိုတာမသိကြဘူးလားလို့ပြန်ဖြေခဲ့ပါတယ်ဒါပေမဲ့မိဘနှစ်ယောက်စလုံးဟာဆိုရှင်သူဘာပြောလဲဆိုတာကိုလုံးဝနားမလည်ကြဘူးအဲ့ဒီနောက်မှာဆိုရှင်သူငယ်တော်ယေရှုဟာနာဇရက်မြို့ကိုမိဘတွေနဲ့ပြန်သွားတယ်သူဟာမိဘစကားကိုနားထောင်သူဖြစ်တယ်။သူ့အမေကတော့အဖြစ်ပြက်တဲ့အားလုံးကိုစဉ်စားတွေးတောနေလျက်ရှိတယ်။သူငယ်တော်ယေရှုဟာဆိုရှင်တဖြည်းဖြည်းကြီးပြင်းလာတယ်။အသိဉာဏ်ဖွံ့ဖြိုးတိုးတက်လာပြီးတော့ကျမ်းမာတန်ဆွမ်းလျက်ရှိတယ်။သူဟာဘုရားသခင်ရှေ့လူတို့ရှေ့မှာမျက်နာပွင့်လန်းတဲ့သူဖြစ်လာတယ်။ဒါကြောင့်ချစ်တော်မိတ်ဆွေသခင်ယေရှုဟာဆိုရှင်ငယ်စဉ်တောင်ချီကလေးဘဝကနေစပြီးတော့မိဘရဲ့အယိတ်အယာအောက်မှာဆိုရှင်ရှင်သန်ခဲ့ပြီးတော့မိမရဲ့စကားကိုတသွေးမတင်းနားထောင်လိုက်လျှောက်တဲ့ကလေးသူငယ်ဖြစ်ကြောင်းကိုတွေ့ရပါတယ်။မိဘကပြန်ပြီးတော့ခေါ်တဲ့အခါမှာထက်ချက်မကွာနဲ့ပြန်လိုက်သွားခဲ့ပါတယ်။ချစ်တော်မိတ်ဆွေ။ဒါကြောင့်ခရစ်တော်ကဆိုရှင်ယေရှုဟာဒီကမ္ဘာလောကကြီးကိုလာရောက်တဲ့အခါမှာမိဘနဲ့အတူလက်ပွန်းတည်းနေထိုင်ုံမကပဲနဲ့မိဘအနေနဲ့အတူသွားလာလှုပ်ရှားပြီးတော့မိမစကားကိုနားထောင်ခြင်းအပြင်လူရှိဖျားရှိမှမျက်နှာသာရခဲ့တဲ့ကလေးသူငယ်လေးဖြစ်ပါတယ်။ဒီနေ့မှာကြားနိုင်ခဲ့တဲ့သတင်းစကားကတော့ဗိမာန်တော်တဲကသူငယ်တော်ယေရှုကြောင်းကိုကြားရတဲ့ခါမှာသူငယ်တော်ယေရှုဗိမာန်တော်တဲမှာရောက်တဲ့ခါမှာဘလောက်အံ့ဩဖွယ်ရာကောင်းတယ်။ကြမ်းတက်စရာတွေကြမ်းပြုတ်စရာတွေနဲ့ဆွေးနွေးမေးမြန်းပြောဆိုတဲ့အရာတွေခါဆိုရှင်ကြမ်းတရားစရာတွေအတွက်လည်းအားသင့်စရာဖြစ်တယ်လို့ယနေ့ကြားနာခဲ့ရတဲ့သူတွေအားလုံးအတွက်ကလည်းသခင်ယေရှုကိုဖြေကြားချက်တွေကိုနားဆင်ရတဲ့ခါမှာသူတို့အတွက်လည်းအံ့ဩဖွယ်ရာများဖြစ်ခဲ့ပါတယ်။ဒါကြောင့်ဒါဟာဆိုရှင်အမှန်တကယ်ဖြစ်ခဲ့တဲ့အရာဖြစ်တယ်။ယေရုရှလင်မြို့ရဲ့ဗိမာန်တော်မှာဆိုရှင်သခင်ယေရှုသွားရောက်ခြင်းဟာဆိုရှင်အသက်ငယ်စဉ်12နှစ်မှာသွားရောက်ခဲ့တာဖြစ်ပါတယ်။နောက်ချစ်တော်မိတ်ဆွေယနေ့ဖခင်သခင်ဟာဆိုရှင်ဒီကမ္ဘာလောကကိုကြွဆင်းလာပြီးတော့ဖခင်တရားရှိတဲ့သူတရားဖြစ်တယ်ဆိုတာကိုတွေ့ရပါတယ်။ဒါကြောင့်သခင်ခရစ်တော်ရဲ့ဗိမာန်တော်ထဲမှာသွားလာခြင်းရဲ့အကြောင်းအရာဆိုရင်ကိုကြားရနာရတဲ့ခါမှာကျွန်တော်တို့အားလုံးအတွက်ကယ်တင်ရှင်ဟာဆိုရှင်ဉာဏ်ပညာအားဖြင့်တိုးပွားပြီးတော့အသိပညာဖွင့်ပြပြီးတော့မိခင်ဖခင်တို့ရဲ့စကားကို နားထောင်တဲ့သူတယောက်ဖြစ်ကြောင်းကျွန်တော်တို့ကြားသိရတဲ့အခါမှာယနေ့ချစ်တော်မိတ်ဆွေများအတွက်ခွန်အားသီးသီးရရှိနိုင်မယ်လို့လည်းမျှော်လင့်ပါတယ်။အားလုံးပေါ်ဖျားကောင်းကြီးချပေးပါစေ။ထက်ကောင်းငယ်ပေါ်၌တရှိတော်မူသောဖဖျားယနေ့ကရောရှင်သခင်ခရစ်တော်သည်ဧကပါလောကကိုကြွမြန်း၍လာခဲ့ပါပြီ။ယနေ့အသက်12နှစ်ပြည့်တဲ့အခါမှာယေရုရှလင်မြို့ရဲ့ဘိမ့်မှန်တော်မှာရှိတဲ့ပတ္တကပွဲမှာပါဝင်ဆင်နွှဲခဲ့သောကလေးသူငယ်လေးလည်းဖြစ်ခဲ့ပါတယ်။သူသည်လူတော်ထဲမှာသွားရောက်ချင်းတဲ့အခါမှာလေကရောရှင်ပြားရဲ့လင်းကရောရှင်ပြားရဲ့ဘုံကိုထင်ရှားရုံနဲ့မကဘဲနဲ့ကြမ်းပြူစရာများကြမ်းတက်စရာများနဲ့တူဆွေးနွေး၍ကရောရှင်ပြားရဲ့လင်းတရားကိုပုံမှုပြီးမှထွန်းလင်းတောက်ပသောလူငယ်လေးဘဝအဖြစ်ရှင်သန်ခဲ့ပါတယ်။ကိုရောကိုကျေးဇူးတင်တယ်။ယနေ့သားသမီးတို့ဒီလေကရောရှင်ပြားရဲ့အလိုတော်ကိုဆောင်၍ကရောရှင်ပြားရဲ့အလိုတော်တိုင်းအသက်ရှင်ပြီးတကလားကရောရှင်ပြားပေးတဲ့ကောင်းချီးမင်္ဂလာကိုအမြဲတမ်းခံစားဖို့ရန်အတွက်မာတော်မီကြောင်းဒီပိုင်းတော်တော်သခင်ခရစ်တော်၏နာမတော်ကိုမြပြေစောင်းပါလေဖခင်။အာမင်။
ကြတဲ့ဒူလေးဒူမလေးတို့အားလုံး ကျမ်းမာပျော်ရွှင်မှုအပေါင်းနဲ့ပြည့်စုံကြပါစေလို့ဆန္ဒပြုဆုတောင်းလိုက်ပါရယ်ကွယ်ဒူလေးဒူမလေးတို့ရေခရစ်တော်မွေးဖွားတဲ့လရာသီမှာခရစ်မတ်ပုံပြင်လေးတွေကိုနားထောင်ကြရအောင်နော်ဒီနေ့တော်လေးလတ်လတ်ပြောပြမယ်မှတ်သားဖွယ်ရာခရစ်မတ်ပုံပြင်လေးကတော့ခရစ်တော်ယေရှုနဲ့သူ့ရဲ့ဧည့်သည်များဆိုတဲ့ပုံပြင်လေးပေါ့ကွယ်ဒူလေးဒူမလေးတို့ရေအေးရွာဆိုတဲ့ရွာလေးတစ်ရွာမှာနီနီဆိုတဲ့မိန်းကလေးတစ်ယောက်ရှိတဲ့ကွယ်နီနီလေးဟာအသက်က12နှစ်ပဲရှိသေးတယ်ကွ။နီနီလေးဟာအိမ်မှာကလေးဆိုလို့တယောက်တည်းပဲရှိတော့အဖေအမေအဖိုးအဖွားတွေကသူ့ကိုတိတ်ချစ်ပြီးစိတ်အလိုလိုက်ကြတာပေါ့ကွ။ဒါပေမဲ့နီနီလေးဟာသူ့ရဲ့အိမ်ကိုဧည့်သည်လာရင်မကြိုက်ဘူးတဲ့ကွ။ဆွေမျိုးပဲဖြစ်ဖြစ်တစိမ့်ပဲဖြစ်ဖြစ်ဘယ်သူမှလာတာသူမကြိုက်ဘူးကွ။ဘာဖြစ်လို့လဲဆိုတော့ဘိုးဘွားမိဘတွေကသူ့ကိုမချစ်တော့ပဲဧည့်သည်တူဦးတယောက်ကိုပြောင်းချစ်သွားမှဆိုလို့ပေါ့ကွ။သူ့ရဲ့အတွေးအခေါ်တွေကအဲ့ဒီလိုတယူသားနေတဲ့အတွေ့ဧည့်သည်လာရင်အနောက်ရှက်အမြဲပေးတတ်တဲ့ကွ။အဖေအမေကပြောပြမယ်မရဘူးပေါ့။အဲတူလေးတူမလေးတို့ရေနီနီလေးဟာတနည်းအပြင်းဖျားတော့တာပဲတဲ့ကွယ်အဲ့ဒီလိုဖျားတော့သူ့အမေကအိမ်ပြေမထွက်ခိုင်းပဲအဲ့ရထဲမှာပဲလဲလျောင်းနေစီတာပေါ့ကွယ်နီနီရဲ့အဲ့ရဘေးမှာအယုတ်ကလေးတွေအများကြီးရှိတဲ့အဲ့ဒီအယုတ်တွေထဲမှာမှယေရှုခရစ်တော်လေးမွေးဖွားတဲ့အယုတ်ပုံလေးလဲပါတဲ့ကွယ်သူ့စိတ်ထဲမှာအယုတ်ကလေးတွေကိုကြည့်ပြီးစကားပြောတယ်အယုတ်ကလေးတွေကလည်းသူ့ကိုစကားပြန်ပြောတယ်လို့သူခံစားရတဲ့ကွယ်သူငယ်တော်ယေရှုလေးပါတဲ့ခရစ်မတ်ရုပ်ပုံလေးကိုသူသေးသေးချာချာကြည့်တော့သူငယ်တော်ယေရှုလေးရဲ့မိခင်ကပဝါဖြူလေးခြုံထားပြီးသားလေးကိုပြုံးကြည့်နေတဲ့ပုံသူငယ်တော်ယေရှုလေးလည်းသူ့ရဲ့မိခင်ကိုပြုံးပြီးကြည့်နေတဲ့ပုံကိုသူကြည့်ပြီးနီနီလေးဟာသခင်ယေရှုနဲ့အဖို့သွားလို့ဖို့စိတ်ကူးရင်ပြီးအိပ်ပျော်သွားတဲ့ကွယ်ဒူလေးဒူမလေးတို့ရေနီနီလေးဟာအိပ်ပျော်နေစဉ်အိမ်မက်မက်တဲ့အိမ်မက်ပုံကတော့ကွယ်နီနီလေးဟာရွာတရွာကိုရောက်တော့ခရစ်တော်မွေးနေ့ပွဲခရစ်မတ်ပွဲကျင်းပတဲ့ကွယ်ဒါနဲ့နီနီလေးဟာတွေ့တော့စိတ်ဝင်စားတာပေါ့စိတ်ဝင်တစားသူကြည့်နေပြီးအဲ့ဒီလိုသူကြည့်နေတဲ့အချိန်မှာမယ်တော်မာရိနဲ့သခင်ယေရှုကိုတွေ့ပြီးသခင်ယေရှုလေးရဲ့ဘေးမှာလဲလူတွေဝိုင်းအောင်နေတာတွေ့ရတဲ့မာကုပညာရှိကြီးတွေတိုးထိန်ကြီးတွေချမ်းသာကြွယ်ဝတဲ့လူတွေရောဆင်းရဲတဲ့သူတွေပါသူငယ်တော်ယေရှုလေးကိုတယိုတသေးဖူးမြော်ကြတဲ့ကွယ်အဲ့ဒီအထဲမှာလဲနီနီလေးလဲပါတာပေါ့ယေရှုလေးကိုအနီးကကြည့်ရလို့သူအယမ်းပျော်တာပေါ့ကွယ်သူငယ်တော်ယေရှုလေးဟာပြုံးလို့ပေါ့ကွယ်နီနီရဲ့အိမ်မက်ထဲမှာမယ်တော်မာရိနဲ့သူစကားပြောတယ်မာရိကိုမေးတယ်သူငယ်တော်ယေရှုလေးဟာသူ့စီလာတဲ့ဧည့်သည်တွေဒီလောက်များတာစိတ်မညစ်ဘူးလားသူစိတ်မဆိုးဘူးလားလို့သူ့အမေမာရိကိုမေးတဲ့ကွယ်မယ်တော်မာရိကဘာပြန်ပြောတယ်လဲဆိုတော့သမီးရေသူငယ်တော်ယေရှုလေးကသူ့စီဧည့်သည်တွေလာတာစိတ်မညစ်ပါဘူးကွယ်ပိုပြီးပျော်သေးတယ်မတွေ့ဘူးလားပြုံးနေတာပဲဧည့်သည်တွေကိုလည်းသိတ်ချစ်တဲ့သဘောပေါ့သမီးရေဧည့်သည်ဆိုတာတခါတလေကောင်းကင်တမန်တွေဖြစ်နေတတ်တယ်သမီးရေဒါကြောင့်ဧည့်သည်ကိုကို့အိမ်လာလို့ရှိရင်ဧည့်သည်ကိုချေပြွန်ကြရတယ်သူငယ်တော်ယေရှုလေးဆိုရင်သူ့စီဧည့်သည်တွေအများကြီးလာတယ်ကွသူ့ကိုဖူးမြော်ပြီးဝမ်းမြောက်ဝမ်းသာနဲ့ပြန်သွားကြတာကြီးပဲသမီးရေလို့နီနီလေးနဲ့မယ်တော်မာရိတို့အပြန်အလှန်စကားပြောကြတဲ့ကွနီနီလည်းစကားပြောရတော့တိတ်ပြီးဝမ်းသာတာပေါ့သူငယ်တော်ယေရှုလေးကိုကြည့်လိုက်တော့နှစ်နှစ်ချိုက်ချိုက်အိမ်မောကြနေလေနီနီလည်းသူငယ်တော်ယေရှုလေးရေပြန်လိုက်ပါဦးမယ်နောက်ဆိုရင်အိမ်ကိုလာတဲ့ဧည့်သည်တွေကိုစိတ်မဆိုးတော့ဘူးစိတ်မညစ်တော့ဘူးသူငယ်တော်ယေရှုလေးလိုပဲအဲ့ဟုတ်ကြည်ပြွန်အောင်နေတော့မယ်ဆိုပြီးဆုံးဖြတ်လိုက်တယ်ဆိုရင်ပဲနီနီလေးဟာအဲ့ရကနေလန့်နိုးသွားတဲ့ကွယ်ဒါပေမဲ့ပြုံးပြုံနေတဲ့အိမ်မက်ထဲကသူငယ်တော်ယေရှုလေးရဲ့မျက်နာလေးကိုအမြဲမြင်ရောင်နေပြီးဧည့်သည်တွေအိမ်လာရင်ပြုံးပြုံးရွှင်ရွှင်နဲ့ဖော်ရွေနှုတ်ခွန်းဆက်တတ်တယ်ဧည့်သည်ချစ်တဲ့နီနီလေးအဖြစ်ပြောင်းလဲသွားတော့တာပေါ့ကွယ်တူလေးတူမလေးတို့ရေတူလေးတူမလေးတို့လည်းကို့အိမ်ကိုလာတဲ့ဧည့်သည်ကိုပြုံးပျော်ရွှင်စွာကြိုဆိုအပ်ခံနိုင်အောင်အယားယာပြည့်စုံနိုင်ကြပါစေလို့ဒေါ်လေးလှလှဆုတောင်းလိုက်ပါရယ်ကွယ်တူလေးတူမလေးတို့ရေခရစ်တော်ယေရှုနဲ့သူဤဧည့်သည်များဆိုတဲ့ပုံပြင်လေးကိုနားတော်တဆင်ရင်ရွှင်လန်းချမ်းမြေ့ကြပါစေကွယ် တ်ရှင်များရှင်ကျမတို့ရဲ့ဓာတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တူတင်ခြင်းများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာရေးရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။ဒေါက်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98316 6946ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းနေဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ဒေါက်တာရှင်များရှင်ညှိုလင့်ချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 1216ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963 986 1669တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအသံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မြွန်လင်းချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ယေရှုတင်ပါတယ်ခင်ဗျာ